ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားပေါ်သံတမန်ရေးနဲ့စီးပွားရေးပိတ်ဆို့ရေးယူတာတွေတိုးများလာနေသလိုကုလသမဂ္ဂထွေထွေညီလာခံကိုလည်းတနင်္လာနေ့မှာရေးပေါ်ကျင်းပမှုခေါ်ယူထားပါတယ်။အခုလိုရေးပေါ်ညီလာခံကခေါ်ခဲ့ပြီးဆယ်နှစ်နေမှတစ်ခါလောက်ခေါ်တတ်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားကိုတုံ့ပြန်ရမှာတညီတညွတ်တည်းရှိဖို့မဟာမိတ်တချို့နဲ့တနင်္လာနေ့မှာဖုန်းနဲ့ဆွေးနွေးကြမယ်လို့အင်မီရောကပြောပါတယ်။ကျူးကျော်ပြီး9ရက်မြောက်နေ့မှာရုရှားငွေတန်ဖိုးကထိုးကျသွားခဲ့ပါတယ်။ရုရှားရဲ့ထိုးစစ်ကနေသွားခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားတပ်တွေကကီးဗ်မြို့နဲ့ကီလိုမီတာ30ကျော်မှာပဲရှိနေဆဲဖြစ်တယ်လို့ပြည်တွင်းကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောပါတယ်။ရုရှားရဲ့ထောက်ပံ့ပို့ဆောင်ရေးကြာဆုံးမှုနဲ့ယူကရိန်းရဲ့ကြမ်းကြမ်းခံတွန်းလှန်မှုကြောင့်ရုရှားတပ်တွေရှေ့မတိုးနိုင်တာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းမီဒီယာတွေနဲ့လူမှုကွန်ရက်စာမျက်နှာတွေကိုကူးကပ်ပြီးရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါခစ်ကိုဝဲရောက်သွားခဲ့တယ်လို့မနေ့က AP သတင်းဌာနကပြောခဲ့ပါတယ်။ဒါပေမဲ့ဘယ်မျိုးကိုမှရုရှားစစ်တပ်ကထိမ့်ချုပ်နိုင်တာကိုပြတာတာကျွန်တော်တို့မရရှိသေးပါဘူးလို့အမေရိကန်အကြီးအကဲတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုတနင်္ဂနွေနေ့ကပြောကြပါတယ်။ရုရှားဘိုပန်ဗန္ဒယေးဝန်ကြီးဌာနရုရှားရင်းနှီးမြှုပ်နှံမှုရန်မုံငွေအဖွဲ့တွေနဲ့ငွေပေးငွေယူမလုပ်ရလို့ပြည်ထိုင်ဖွဲ့စည်းတွေကိုပြည်ထိုင်အစိုးရကတားမြစ်လိုက်ပါတယ်။ဗန်လွဲပြောင်းမှုတွေနဲ့ရုရှားပို့ကုန်တွေပေါ်ပိတ်ဆို့အရေးယူတာပါဝင်တဲ့ပိတ်ဆို့အရေးယူရေးတရက်ကိုစင်ကာပူနိုင်ငံကကြေညာလိုက်ပါတယ်။ကနေဒါနိုင်ငံကလည်းရုရှားလေရင်တွေကနေဒါဝင်တဲ့ဝင်ရောက်ခွင့်ကိုပိတ်ပင်လိုက်ပါတယ်။